မြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်သတင်းစာဆရာဒန်နီဖန်ဆာရဲ့အမှုစစ်ဆေးတဲ့အခါမှာတရားလိုဘက်ကတင်သွင်းတဲ့အချက်လက်မှာသူတကယ်အလုံးလုံးနေတဲ့နေရာနဲ့လွဲနေတယ်လို့သူ့ရဲ့ရှင်တွေက AP သတင်းဌာနကပြောပါတယ်။ဒန်နီဖန်ဆာကိုမြန်မာနိုင်ငံသတင်းဌာနနဲ့ဆက်ဆက်ပြီးဖမ်းဆီးတရားစွဲဆိုထားတာပါ။မြန်မာနိုင်ငံသတင်းဌာနရဲ့လုပ်ငန်း license ကိုအနာသိမ့်ပြီးတဲ့နောက်ရုပ်သိမ်းခဲ့ကြောင်းမြန်မာနိုင်ငံရဲ့ editor ဆေးမှာ fencer နာမည်ပါရှိကြောင်းလိုင်စင်တက်တာဟာ2015ကနေ2025အထိဖြစ်ကြောင်းတရားရေးဝန်ကြီးဌာနရဲ့စာမပါရှိတယ်လို့ရဲအရာရှိတွေအပါအဝင်ပြည်လူပြတ်တဲ့တွေကတောက်ကြနေမှာထွက်ဆိုခဲ့တယ်လို့ AP သတင်းကဆိုပါတယ်။ဒါပေမဲ့လည်းသတင်းတော့ Danny Fisher ဖမ်းဆီးခံရချိန်မှာသူဟာအဲ့ဒီမြန်မာနောက်သတင်းမှာမလောက်ကြိုက်တော့ဘူးလို့သူ့ရှေ့နေတွေကပြန်လျှောက်ထားကြပါတယ်။တကယ်တော့ Fisher ဖမ်းဆီးခံရချိန်မှာ Frontier မြန်မာကိုစီမံခန့်ခွဲမှု Editor ဖြစ်ပြောင်းရွှေ့လှုပ်လှုပ်ခဲ့တာ9လထက်မနည်းရှိခဲ့ပါပြီ။Frontier မြန်မာဟာ online သတင်းဌာနဖြစ်ပြီးရန်ကုန်မှာအခြေစိုက်ပါတယ်။သတင်းမားတွေနဲ့စူပူမှုဖြစ်စေတဲ့သတင်းတွေကိုဖျက်ချတဲ့ဆွဆွဲဆွဆွဲချက်နဲ့သူ့ကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရဲထောင်ဒဏ်3နှစ်တင့်နိုင်ပါတယ်။တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာကိုတားမြစ်တဲ့မတရားသေးဥပဒေနဲ့လည်းစွဲဆိုထားစရာနေတာပေါ့ဒီမှုနဲ့လည်းလည်းထောင်ဒဏ်2နှစ်ကနေ3နှစ်ထိချနိုင်ပါတယ်။ဒါအပြင်6လကနေ9နှစ်ထိအပြစ်ပေးနိုင်တဲ့ဗီဇာမှုပါဒီအပတ်မှာထပ်ဆွဲဆိုထားပြပါတယ်။